WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြန်မာနိုင်ငံအတွက်ပေးဖို့ရှိတဲ့ဝက်တုကွေရောဂါကာကွယ်ဆေးပေါ်ဆရာရေဘယ်တော့လောက်ရပဲလို့မှန်းလဲခင်ဗျာ
မှန်းတာတော့နိုဝင်ဘာလကုန်လောက်ရနိုင်မယ်လို့မှန်းပါတယ
်ဒီ600ဒီမှာဒုတိယအကြိမ်ဝက်တုကွေရောဂါထပ်ဝင်မှုရှိတယ်လို့ပြောတယ်အခုဆိုရင် Saudi Arabia တို့ဘာတို့မှတော့စနေပြီလို့ပြောတယ်ခင်ဗျာဆိုတော့ဆရာတို့အနေနဲ့ရောဒီမြန်မာနိုင်ငံအနေထားနဲ့ပေါ့လေဘယ်လောက်ထိစိုးရိမ်မှုရှိပါသလဲခင်ဗျာ
အဲကျွန်တော်တို့ကတော့ကျွန်တော်တို့အခုလောလောဆယ်ကျွန်တော်တို့ရှိတဲ့အားနဲ့ပေါ့ကျွန်တော်တို့အခုလောလောဆယ် community ကိုလည်းပြည်သူလူထုလည်းဒီ awareness လေးရအောင်ကျွန်တော်တို့ဆိုတော့များဆောင်ရွက်နေလို့ကျွန်တော်တို့ဂျမိုင်းဝန်ထမ်းတွေဘက်ကလည်းကျွန်တော်တို့ဘက်ကစောင့်ရှောက်မှုလုပ်ငန်းနောက်ကိုယ်တိုင်တည်ထားနိုင်အောင်ဒါတွေလည်းကျွန်တော်တို့ပို့ပြီးမြှင့်နေပါတယ်ဒါပေမဲ့ကျွန်တော်တို့ community နဲ့ကျွန်တော်မှန်းတာကတော့ခုနပြောလို့ပေါ့ wave အနေနဲ့ကတော့ပြင်းပြင်းပြင်းပဲသို့တော့ကျွန်တော်တို့အနေနဲ့ကတော့ဒါကိုခုခံကာဝယ်နိုင်မယ်ဆိုတာယုံကြည်ပါတယ်
ပြည်သူတွေကိုအသိပညာပေးတဲ့လုပ်ငန်းတွေမှာဆရာတို့ကြုံရတဲ့အခက်အခဲတွေရှိရင်လည်းသိပြရစေခင်ဗျာ
အဲအခုတော့တော်တော်လေးရှိရစုအောင်မြင်ပါတယ်ခင်ဗျာပြည်သူဘက်ကလည်းဒါတွေကိုနားလည်သဘောပေါက်ပြီးတော့ကျွန်တော်တို့ပြောတဲ့အတိုင်းလက်ခံလာပါတယ်စလုပ်တဲ့စာပိုင်းလေးမှာတော့နည်းနည်းလေးပြောရဆိုကနည်းနည်းလေးခက်ခဲမှုလေးရှိတော့အခုနောက်ပိုင်းမှာတော်တော်ဆင်ပြေပါတယ်ခင်ဗျာအားလုံးက awareness တော်တော်များများရသွားပါပြီ
နောက်တစ်ခုကပေါ်ဆရာရဲ့ဒီပါဇက်နှာခေါင်းစည်းတွေကိုတချို့ကလည်းဝတ်သင့်တယ်တချို့ကလည်းမဝတ်သင့်ဘူးဆိုပြီးတော့ဝေခွဲမရတာတွေလည်းရှိတယ်ဆရာတို့ကတော့ဘယ်လိုညွှန်ကြားချင်ပါသလဲခင်ဗျာ
ကျွန်တော်တို့ကတော့အဓိကဒီလူနာနဲ့ငကယ်တန်းဒီလိုရက်ခဏပေါ်ပေါက်လာတဲ့လူနာပေါ့လေသံတရားလူနာပဲဖြစ်ဖြစ်ရိုးလူနာပဲဖြစ်ဒါတွေမှာတော့ကျွန်တော်တို့ကသူနဲ့ဆက်ဖြစ်တဲ့ဆက်ဆံတဲ့လူအားလုံးကိုဒီနှာခေါင်းစည်းကိုတကယ်မဝတ်မနေလောက်ရမယ်ဆိုရဲမှုပါပဲကျန်တဲ့အချိန်မှာတော့ခုနပြောလို့ပေါ့ကျောင်းနေမှာတို့ဘာလို့ကတော့ကျွန်တော်တို့ကတွန်းအားလည်းမပေးပါဘူးသူတို့ကသူတို့ဆန္ဒနဲ့သူတို့ဝက်တဲ့ဟာဆိုလို့ရှိရင်လည်းကျွန်တော်တို့ကမဝင်နိုင်လို့တော့မပြောပါဘူ
းတကယ်လို့ WHO ကနေပြီးတော့မြန်မာနိုင်ငံအတွက်ခွဲတန်းပေါ့ကာကွယ်ဆေးရခဲ့လို့ရှိရင်လုံလောက်မှုအနေအထားကိုဆရာဘယ်လိုခန့်မှန်းပါလဲခင်ဗျာ
ငါဒါတော့အားလုံးတက်တော့လူတိုင်းတက်တော့လည်းမရနိုင်ပါဘူးခင်ဗျာကျွန်တော်တို့အနေနဲ့ကတော့ risk group ပေါ့ကျွန်တော် risk group ကတော့နံပါတ်1ဦးတည်ချက်ကတော့ကျွန်တော်ကျန်းမာရေးဝန်ထမ်းနေပေါ့လေအဲနံပါတ်2ကတော့ကိုဝင်ဆောင်နေစတင်ကျွန်တော် WHO ရဲ့ guideline အတိုင်းကျွန်တော်တို့ရဲ့ဟုတ်ပြီနိုင်တဲ့အရာကျွန်တော်တို့သတ်မှတ်ထားတဲ့ဟာရှိပါတယ်။ဒါတွေတော့ကျွန်တော်တို့ကလောင်းငှအောင်ပေးဖို့ရှိပါတယ်။သို့တော်လည်းပဲကျွန်တော်တို့အနေနဲ့ကပိုင်း force မဟုတ်ပါဘူး။ဒီ vaccine အနေနဲ့ကဒါ international မှာလည်းဒီလိုပဲ volunteer vaccination နဲ့ဖြစ်မှာပါ။ထိုးခြင်းနဲ့လို့ပဲကျွန်တော်တို့ဒါထိုးပေးမှာပါ။သို့တော်ဒီထိုးတဲ့အကျိုးအပြစ်ဆိုတာတော့ကျွန်တော်တို့ကတူးချင်းကိုကျွန်တော်ရှင်းပြဖို့လိုပါလိမ့်မယ်
။ပြည်သူတွေကိုကာကွယ်ဆေးထိုးပေးတဲ့နေရာမှာဆရာတို့အနေနဲ့အခမဲ့ထိုးပေးမယ်လို့စီစဉ်ထားတာရှိလားခင်ဗျာ။
အဲ့ထိုးရင်တော့ကျွန်တော်အခမဲ့ပါပဲခင်ဗျာ
ဒီစုပ်ကွေးနဲ့ပတ်သက်ပြီးတော့ပေါ့ဆရာရယ်လက်တလောကာကွယ်ဆေးမရခင်ကာလမှာပေါ့လေပြည်သူတွေဘလို့နေထိုင်ဆင်ကျင်သင့်တယ်ဆိုတာလေးလည်းအကြံပြုပါအောင်ခင်ဗျာ
အဲကျွန်တော်တို့ကတော့ဒါ non pharmaceutical intervention ပေါ့နော်ဆေးဝါးမပါတဲ့ကျွန်တော်တို့ရဲ့ကာကွယ်နည်းတွေဖြစ်တဲ့ခုနတကူရတန်ရှင်းသူတို့ကလက်ဆေးတဲ့ကိစ္စလေးနှာခေါင်းစည်းလုပ်တဲ့ကိစ္စလေးနှာခေါင်းနှာချလို့ကျောင်းဆိုရင်ကိုယ့်အကူအကန့်ဘွားအုပ်ဆိုးတဲ့ကိစ္စလေးဒါလေးတွေကိုကျွန်တော်တို့ကအဓိကပါပဲနောက်ကလူစုလူဝေးရှိတဲ့နေရာတွေကိုမသွားဘူးကိုကိုတိုင်းဒီလိုဖြစ်လို့ရှိရင်ဆက်ချင်းကျမ်းမာရေးဌာနတင်ပို့ဖို့စသဖြင့်ဒါတွေကိုကျွန်တော်တို့ကကြေကြေပြန့်ပြန့်အတည်ပြုပြီးဆောင်ရွက်နေလေရှိပါတယ်ခင်ဗျာ
ဆရာဒေါက်တာဝင်းမြင့်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်